မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ကူးစက်သူများတဲ့နောက်ထပ်1342ယောက်အတည်ပြုလိုက်တဲ့အတွက်အခုထိကူးစက်သူစုစုပေါင်း5,289ယောက်ရှိပြီဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့အတွက်တက်ခွဲနမူနာ14,449ခုဆက်ရှိခဲ့တဲ့အထက်ကအခုလိုရောဂါကူးစက်သူ1300ကျော်တွေ့ရှိတာဖြစ်ပါတယ်။အခုချိန်ထိတက်ခွဲနမူနာဆက်ရှိမှုပေါင်း9,650ကျော်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။အတည်ပြုလူနာတွေနဲ့ရောဂါကင်းစင်ပြီးဆေးရုံဆင်းခွင့်ရသူက4,289ယောက်ရှိပါတယ်။မနေ့ကကိုဗစ် -19 ကြောင့်သေဆုံးခဲ့သူ24ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူ1,386 ယောက်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ COVID-19 ရောဂါဖြစ်ပွားမှုအများဆုံးနိုင်ငံ90စီးရဲမှာတော့နိုဝင်ဘာလ9ရက်နေ့အထိအဆင့်89မှာရှိပါတယ်။ပြီးခဲ့တဲ့အပတ်တွေကအဆင့်85အထိရောက်ခဲ့ပြီးအခုအဆင့်ပြန်ကျတော့တာဖြစ်ပါတယ်။